ကဒီ bank information center မှာအလုပ်လုပ်တယ်လို့သိထားပါတယ်။အဲ့ဒီအဖွဲ့ကဒီနိုင်ငံတကာငွေကြေးအဖွဲ့စီဖြစ်တဲ့ World Bank ရဲ့သူရဲ့အဖွဲ့အစည်းတွေဖြစ်တဲ့ IFC တို့ရဲ့နောက် IMF ရဲ့တခြားဒေသတွင်းကငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဘာလို့စောင့်ကြည့်ရဲ့အဖွဲ့လို့ကျွန်တော်တို့သိထားပါတယ်။အဲ့ဒီအဖွဲ့တွေကဘာတွေကိုစောင့်ကြည့်ကြတာလဲ။
ကျွန်တော်တို့ bank information center ကဒီရုံးဆိုင်တာတော့ဒီ Washington DC မှာရုံးဆိုင်တယ်ပေါ့နော်ပြီးတော့ကျွန်တော်တို့တက္ကသိုလ်လုံးမှာအလုပ်လုပ်ကြတယ်ဆိုတော့အဓိကတော့ကျွန်တော်တို့စလာခဲ့တုန်းကတော့ဒီကမ္ဘာ့ဘဏ်ရဲ့မူဝါဒတွေပေါ့ကမ္ဘာ့ဘဏ်မှာသူရဲ့ဒီအကာအကွယ်ပေးမူဝါဒဖြစ်တဲ့ safe cash policy တွေရှိတာပေါ့ဆိုတော့သူတို့စီမံချက်တွေလုပ်ငန်းအကောင့်တွေပေါ်တဲ့အခါမှာသူတို့ဒီ safe cash policy ကိုတကယ်လိုက်နာဆောင်ရွက်ခြင်းရှိမရှိပေါ့နော်မြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကျွန်တော်စောင့်ကြည့်ရဲဒါတပိုင်းပါနောက်တစ်ပိုင်းကတော့သူရဲ့မူဝါဒတွေပေါ့ဟိုတခါကျသူကတော့စီမံချက်ကတော့ဒါ project တည်တဲ့မော်နော်ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီမူဝါဒသူတို့ကဒီနိုင်ငံတွေဝင်တဲ့အခါမှာသူတို့ရဲ့ဒီမူဝါဒတွေရှိတာပေါ့ဟိုသူတို့ကဘယ်လိုခေါ်လဲဆို CPF လို့ခေါ်တာပေါ့နော် Country Partnership Framework အဲ့ဒီမူဝါဒတွေကကျွန်တော်တို့နိုင်ငံတွေအတွက်ရည်ရှိစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တကယ်ပဲအကျိုးရှိတဲ့မူဝါဒတွေလားဟုတ်မဟုတ်ဆိုတာလည်းစောင့်ကြည့်ရဲအဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကဘာလို့စောင့်ကြည့်လဲဆိုလို့ရှိရင်သူတို့ဒီအခုကျွန်တော်လုပ်နေတဲ့ဟာတော့ဒီကမ္ဘာ့ဘဏ်ကဟိုသူတို့ရဲ့စီမံချက်တွေထဲမှာဟိုအကောင့်တွေပေါ်တဲ့အခါမှာဒီဒေသခံပြည်သူတွေရဲ့ပူပေါင်းပါဝင်မှုပေါ့နော်အဲ့ဒီဟာကိုသူကတရားရဂိုင်းလုံးရအောင်သူတို့ကနေလှုပ်ပမယ်ဆိုပြီးတော့ကတိကဝတ်ပြုထားရှိရဗျဆိုတော့အဲ့ဒီဟာကတကယ်ပဲဟိုစီမံချက်တွေဖွံ့ဖြိုးစီမံချက်တွေကျေလက်ဒေသတွေမှာဒါမှမဟုတ်သူတို့ရဲ့ဒီဒေသတွေမှာတွားရောက်အကောင့်တွေပေါ်တဲ့အခါမှာတကယ်ပဲပြည်သူဒေတာခံပြည်သူရဲ့ပူပေါင်းပါဝင်မှုကိုရယူခြင်းရှိမရှိပေါ့နော်ဆိုတော့အဲ့ဒီဟာကိုလည်းကျွန်တော်တို့လိုက်ပြီးတော့စောင့်ကြည့်ရမျိုးရှိတယ်။
အဲ့လိုဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုစောင့်ကြည့်ရတဲ့အတွက်ပေါ့နော်ဘလို့အကျိုးကျေးဇူးတွေရလဲခင်ဗျာ
။ကျွန်တော်ယူဆတော့ဒါဒီကျွန်တော်တို့ကဒီမိုကရေစီရဲ့အလေးအထားတွေကိုပြည်သူပြည်သားတွေကပုံပြီးကျင့်သုံးလာနိုင်မယ်လို့ထင်တာပေါ့နော်။ဘာဖြစ်လဲဆိုတော့ကျွန်တော်ဖွံ့ဖြိုးရေးလို့ဆိုလို့ရှိရင်ဖွံ့ဖြိုးရေးဒီသူကအပေါ်ကနေပြီးတော့ဟိုသူ့ရဲ့မူပေါင်းကြီးနဲ့လာပြီးတော့လာလှုပ်ချင်တာလှုပ်တာမျိုးထက်တကယ်ပဲတူဝေးပေါ့နော်ဒီအနှက်ဦးနှစ်ဖက်သူတို့ကလည်းမူဝါဒနဲ့လာမယ်ကျွန်တော်ပြည်သူတွေကလည်းပူပေါင်းပါဝင်ပြီးတော့လှုပ်ချင်းအပြင်တကယ်ဒီဖွံ့ဖြိုးရေးကတကယ်ပဲနှစ်လမ်းသွားတဲ့စနစ်ဖြစ်တဲ့အဖြစ်တဲ့အတွက်ပြည်သူတွေရဲ့အသံတွေလည်းပုံပြီးပါလာနိုင်မယ်ဆက်ဒီဖွံ့ဖြိုးရေးစီမံချက်တွေအနေမှာတဆင့်နောက်ပိုင်းဒီငွေကြေးအဖွဲ့အစည်းတွေကလှုပ်တဲ့ဖွံ့ဖြိုးရေးတွေမကနိုင်အစိုးရကလှုပ်တဲ့ဖွံ့ဖြိုးစီမံချက်တွေမှာပြည်သူတွေကသူတို့ပြောပိုင်ခွင့်သူတို့ရပိုင်ခွင့်တွေသူတို့တင်ပြတောင်းဆိုနိုင်လာမယ်နောက်ပြီးအပြန်အလှန်ဟိုလာပြီးတော့လှုပ်တဲ့သူနဲ့ဒေတာခံပြည်သူနဲ့ဂျာထဲမှာ dialogue ပေါ့နော်အပြန်အလှန်စကားဆိုရဲနောက်အပြန်အလှန်ညှိနှိုင်းနဲ့အပြန်အလှန်ကျွန်တော်တို့ဟိုတွေးဆစိတ်ဆက်မှုတွေလှုပ်တဲ့ဒီဒီမိုကရေစီရဲ့အနှစ်သာရအလေးအထားလေးတစ်ခုပေါ့နော်အဲ့ဒါလေးကိုဖြစ်စင်မယ်လို့ကျွန်တော်ယူဆပ
ါဥပမာဘလို့လုပ်ငန်းတွေမှာအကိုတို့အဲ့လိုမျိုးအပြန်အလှန်ဟိုဆွေးနွေးမှုတွေကိုညှော်လင့်တာလေဥပမာလေးပေးကြည့်ပါ
ဟာမော်နီတာလောက်တာပေါ့နော်စောင့်ကြည့်နေတဲ့စီမံချက်တစ်ခုကတော့ကျွန်တော်တို့ဒီလူလူဘ ਹੁ ပြုဖွံ့ဖြိုးရေးပေါ့နော်အဲ့ဒီဟာရှိတယ်နောက်တစ်ခုကကျွန်တော်တို့ ARD မြန်ဝမ်ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံခန့်ခွဲမှုစီမံကိန်းဆိုတာလည်းရှိရပြဆိုတော့အဲ့ဒီမှာပုံမှန်အားဖြင့်တော့တို့ကဒီဟိုကျွန်တော်တို့ဘာလုပ်လဲဆိုတော့ဒီပြည်သူတွေးဆောင်ဆွေးနွေးပွဲရှင်းလင်းပွဲတွေလောက်တာပေါ့နော်အဲ့ဒီရှင်းလင်းပွဲတွေမှာဟိုကျွန်တော်ပုံမှန်အားဖြင့်ကျွန်တော်ဒေတာခန့်တွေကသူတို့နဲ့လည်းမတွေ့ဘူးနောက်တစ်ခါမှလည်းဟိုအာနာအော်ဘိုင်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်ဖွံ့ဖြိုးရေးလာလုပ်တဲ့အဖွဲ့အစည်းကိုပဲဖြစ်ဖြစ်အပြန်အလှန်စကားပြောတာတို့မိကုန်းနေမိတာတို့ complaint တက်တာတို့ဒီမရှိဘဲဘောနော်ဆိုတော့အဲ့ဒါမျိုးကိုကျွန်တော်တို့ကဘေးကနေပြီးတော့တကယ်ပဲပြည်သူတွေကသူတို့အခွင့်အရေးတွေချိုးဖောက်ခံနေတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်သူတွေ့ဆုံဆွေးနွေးပွဲတွေမှာဖြစ်ဖြစ်ကျွန်တော်တို့ဟိုပြည်သူတွေစကားပြောလာနိုင်အောင်ဆိုပြီးတော့အသိပညာပေးရရင်ရှိတယ်ဆိုတော့အဲ့ဒီစီမံချက်တွေမှာလောလောဆယ်ကျွန်တော်ကဒီဒေတာအတွင်းမှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရောနောက်ဒေတာခံပြည်သူတွေနဲ့တွေ့ပြီးတော့မှကျွန်တော်တို့ဒီလိုဘယ်လိုတွေပြောတင်လဲဘယ်လိုမေးခွန်းမျိုးမေးတင်လဲဆိုတာမျိုးကိုကျွန်တော်ကဂျာထဲကနေပြီးတော့ဒီ facilitate လုပ်ပေးတာပေါ့အ
ဲ့လိုမျိုးတို့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တဲ့အခါမှာပေါ့နော်အခုပြောလို့ကမ္ဘာ့ဘဏ်တို့လိုက်နာမယ်မူပေါင်းတွေရှိတယ်စီးပင်းစည်းကမ်းတွေရှိတယ်အဲ့ဒီဟာတွေကိုဟိုလိုက်နာမှုမရှိတဲ့အခါကြလို့ရှိရင်တော့ဟိုဘာတွေလှုပ်ဆောင်လို့ရလဲမသိ
အဲ့ဒီဟာတော့နည်းနည်းပြောရတော့ခက်တယ်ဗျခက်တယ်ဆိုတာကဟိုကျွန်တော်တို့ကဟိုကမ္ဘာ့ဘဏ်မှာတော့သူကကမ္ဘာ့ဘဏ်နဲ့ IFC နဲ့တော့မတူဘူးပေါ့အကိုရမတူဘူးဆိုတော့ကမ္ဘာ့ဘဏ်ကြတော့သူကအဓိကအစိုးရနဲ့ပဲလှုပ်တာပေါ့နော်အစိုးရနဲ့လှုပ်တဲ့အခါမှာတကယ်လို့သူတို့လှုပ်လိုက်တဲ့စီမံချက်တစ်ခုတည်းဒေတာခံနေမှာမလိုလားအဲ့ဒါစိုးကျူးကြီးဖြစ်သွားတယ်နောက်သူတို့ရဲ့မူဝါဒတွေကိုသူတို့ဆန့်ကျင်ပြီးတော့အကောင့်တွေပေါ်တယ်အဲ့လိုပေါ်တဲ့အတွက်ဒေတာခံနေမှာမလိုလားတဲ့စိုးကျူးတွေဖြစ်တယ်ဆိုရင် ဒေသခံတွေကသူရဲ့ဒီ complaint တင်လို့ရတယ်ဟိုသူရဲ့မကျေနပ်ချက်သူတင်ပြလို့ရအဲ့ဒီအဖွဲ့ကြီးကကျွန်တော်တို့ inspection panel ပေါ့နော်ဒီစုံစမ်းစစ်ဆေးအဖွဲ့ IB ကိုကျွန်တော်တင်လို့ရဒါပဲ IFC ကြတော့သူကကမ္ဘာပိုင်မူဝါဒဆိုတာတဲ့သူ့မှာဟိုသူတို့လုပ်ငန်းသူတို့ကတော့ IFC ကတော့ဒီ public ကကဏ္ဍနဲ့သူတို့အလုပ်တွဲလုပ်တယ်ဟိုသူတို့ငွေကြေးချထားပေးလိုက်တဲ့အတွက်စီမံချက်တွေကြောင့်ဒေသခံတွေမှာမလိုလားတဲ့စုကြူတွေဖြစ်တယ်ဆိုတော့ CAO ဆိုတဲ့အဖွဲ့ကိုတိုင်ရတာပေါ့နော် compliance advisory ambassador ဆိုအဲ့ဒီအဖွဲ့ကိုတိုင်တယ်တိုင်တဲ့အခါကျကျွန်တော်မေးခွန်းကအဲ့ဒီကိုက complete ဘလို့ပဲတင်တယ်အဲ့ဒီအဖွဲ့စည်းတွေကဥပမာပဲကမ္ဘာပိုင်ရဲ့စီမံချက်ကိုစောင့်ကြည့်ရဲ့ IP အဖွဲ့ပေါ့ဒါကမ္ဘာပိုင်ဖွဲ့ထားတဲ့အဖွဲ့ပဲအဲ့ဒီအဖွဲ့ဒီသူကအရေးကြီးပိုင်ခွင့်မရှိဘူးဆိုတော့သူကဂျားထဲကနေပြီးရောပြဿနာဖြစ်ပွားတဲ့ဒီကမ္ဘာပိုင်စီမံချက်နဲ့ဒေတာခံတွေဂျားထဲမှာသူကဝင်ပြီးရောစိတ်ဆက်ညှိနှိုင်းတဲ့အလုပ်ကလေးပဲလုပ်ပေးနိုင်တာဗျအဲ့ဒီ role ပဲရှိတာပေါ့နော်အဲ့လိုပဲ CAO လည်းဒီလိုပဲဗျဟိုပြောချင်တာဟိုကျွန်တော်အဆုံးဖြတ်ချက်ဒီစီမံချက်ကိုယုတ်လိုက်လို့ဟိုမင်းကဒီကလောက်တာမှားတယ်အဲ့ဒီအတွက်မင်းကိုအရေးယူမယ်ဆိုတာမျိုးသူလုံးလို့မရဘူးပေါ့နော်ဆိုအဲ့ဒီအတွက်ဒါဆိုရင်ကျွန်တော်ကတကယ်ပြည်သူကမကျေနပ်ဘူးဆိုရင်အဓိကအဆုံးဖြတ်ပေးရတယ်နောက်ဆုံးဒီစီမံချက်ကိုကျွန်တော်ဆက်လုပ်တဲ့မလုပ်တဲ့ဘူးဆိုတာကိုယ့်ရဲ့ data ကိုယ့်ရဲ့အဆိုးရွားပဲမူတည်တာပေါ့နော
်အဲ့ဒါအဲ့လိုမျိုးဆုံးဖြတ်ပေးနိုင်တယ်ဟိုဘယ်လိုပြောမလဲအခွင့်အာဏာပေါ့နော
်
အဆိုးရွားမှာရှိတယ်နောက်ပြည်သူလူထုမှာရှိတယ်ပေါ့အဲ့ဒါတွေကဗမာပြည်မှာဟိုဖြစ်ခဲ့တာတွေရှိပြီလားဟိုအာဘယ်လိုပြောမလဲဘလောက်ထိရောက်မှုရှိလဲပေါ့နော
်ဟိုအခုလောလောဆယ်တော့ကျွန်တော်တို့ကဘာဘန်နဲ့ရဲ့ကဘာဘန်နဲ့အစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့စီမံချက်တွေမှာတော့ပြဿနာကြီးကြီးမားမားမရှိသေးဘူးပေါ့နော်လောလောဆယ်တော့ဒါပေမဲ့ခုန IFC ကနေပြီးတော့ public ရဲ့စီဝိုင်းလုပ်ငန်းကိုငွေကြေးချထားပေးလိုက်တာဖြစ်တဲ့အခါမှာအဲဒီစီဝိုင်းလုပ်ငန်းရှင်ကဒေတာမှာစီဝိုင်းသွားလုပ်တဲ့အခါမှာတော့ပြဿနာလေးတွေတက်နေတာမျိုးရှိရပြီဥပမာအဖြစ်ဟိုကျွန်တော်ဟိုနေပေါ့နော်ဒီကျွန်တော်တို့ဝနက်ချောင်းရွာပေါ့နော်ဝနက်ချောင်းရွာကျွန်တော်တို့မှော်ပြီးမြို့နယ်ရန်ကုန်တိုင်းမှော်ပြီးမြို့နယ်ဝနက်ချောင်းရွာမှာဆိုရင်ဟိုသူတို့အခုပြဿနာတက်နေတဲ့စီမံချက်တွေတခုရှိရဲ့အဲဒီစီမံချက်ကတော့ဒါကျွန်တော်တို့ဟိုဒေတာခံလည်းမချိနဲ့ဘူးဒါပေမဲ့ဂျားရဲရကုမ္ပဏီကလည်းဒါသူတို့အပြောရသူကဖြည့်ရှင်းနေမှာဖြည့်ရှင်းနေတယ်ပေါ့နော်ဒေတာခံမချိနဲ့တဲ့အခါမှာအခု CEO တိုင်ထားတာမျိုးရှိရဲ့ဗျဆိုတော့ CA ရဲ့တဘောကလည်းသူကဒီစီမံချက်တစ်ခုဝင်ပြီးစောင့်ကြည့်တဲ့အခါမှာသူက2လ3လနဲ့ပြီးရမျိုးမဟုတ်ဘူးပြ။သူကဒီဖြစ်စဉ်တစ်ခုလုံးသူကနေပြီးတော့စုံစမ်းတာတွေစာသွားပြန်နေညှိရာနှိုင်းတာတွေကအနည်းဆုံး2နှစ်3နှစ်လောက်ကြာ။ဆိုတော့ဟိုရလက်ကတော့အဖြေကတော့မထွက်လာသေးဘူးပေါ့နော်။ဒါပေမဲ့CAO ကအခုကျွန်တော်မြန်မာပြည်ကိုလာမယ်လာပြီးပြီလားတော့မသိဘူးပေါ့နော်။လာပြီးတော့ဒီစီမံချက်မှာဘာတွေဖြစ်နေလဲဆိုတာကိုသူတို့ကဝင်ပြီးတော့ဟိုစုံစမ်းစစ်ဆေးတာတွေနောက်မေးမြန်းတာတွေသူတို့လုပ်မယ်လို့ကျွန်တော်သိရတယ်ဗျာ။ဟုတ်
။အဲ့လိုမျိုးဘယ်လိုပြောမလဲ။ဒေတာကန်တွေကမချေနှက်ချက်တွေရှိလာတယ်ပေါ့လေ
။
ဒီအဲ့လိုအခြေအနေမှာဒီမြန်မာပူးတွဲလှုပ်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေအားလည်းဒီ IFC ကငွေယူထားပြီးတော့သူတို့ယင်းနှိမ့်ညွတ်မှုတွေလုပ်တယ်ပေါ့နော
်။
အဲ့မြန်မာလုပ်ငန်းရှင်တွေဘက်ကရောတာဝန်ယူမှုတာဝန်ခံမှုကြတော့သူတို့ဘလို့မျိုးရှိလဲ။အကိုတို့ဘက်ကဝင်ပြီးတော့ဟွာထိန်းပြီးတော့စောင့်ကြည့်ပေးတာမျိုးတွေရောရှိလား
။အဲတခါလေကြားလို့ရှိရင်တော့လေကျွန်တော်စီးပွားရေးလုပ်ငန်းနဲ့ဟိုစီးပွားရေးလုပ်ငန်းနဲ့အရက်ဖက်ဖွဲ့စည်းပေါ့ကျွန်တော်ဂျာထဲမှာအမြင်မတူတာလေးရှိရဲ့ဗျ။ဟိုတပည့်ရမ်းတဲ့ရန်သူလိုမြင်တာပေါ့နော်ဆိုစီးပွားရေးလုပ်ငန်းရှင်ကိုလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းတယ်မြန်မာမင်းတို့လို့လို့တဘာပေါင်းချင်းပြည့်စည်တယ်ဒီလူတွေဒုက္ခရောက်တယ်ဆိုရယ်ရန်သူအမြင်ပေါ့နော်အဲ့လိုပဲစီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းကိုမြင်တာကြတော့မင်းတို့ကပြဿနာပေါ့နော်ပြဿနာပဲလိုက်ရှာနေတာပေါ့သူပါသူဖြစ်သွားနေတဲ့ကိစ္စမင်းတို့ဝင်လာတဲ့အခါကျမှပြဿနာရတက်တယ်ပေါ့နော်ဆိုတော့ပြောချင်တာကကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းမြန်မာပြည်မှာကဟိုကျွန်တော်အယူဆမှားလဲမှားမှာပေါ့မြန်မာပြည်မှာဒီစီးပွားရေးလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့စည်းလို့ပြောရင်သူကတကယ်မြူးကြွကြာရလော့ပေါ့နော်နှစ်ဦးနှစ်ဖက်ကျွန်တော်တို့ဟိုကျွန်တော်တို့နားလည်မှုရှိရှိနဲ့ကျွန်တော်ညှိနှိုင်းကြတယ်စီမံချက်တွေမလုပ်ခင်တည်းကဆွေးနွေးကြတယ်ဆိုတော့မရှိဘူးဗျမရှိဘဲနဲ့ပြဿနာတွေပေါ်လာမှသာလည်းကျွန်တော်ကတရားနဲ့တရားဟိုအမြင်မကြည်ရတွေကိုကျွန်တော်မြေပြင်မှာသွားပြီးတော့ထိတ်တဲရင်ဆိုင်ကြတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းတက်နိုင်တော့ပြောပါတယ်။ဘာလို့ဆိုတော့ကျွန်တော်လည်းယုံကြည်တယ်မြန်မာပြည်မှာလိုအပ်နေတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်။ဟို GDP တိုးရုံတစ်ခုလည်းမဟုတ်ဘဲနဲ့တကယ်ပဲဒေတာခံတွေပါအကျိုးစီးပွားဖြစ်ထွန်းတဲ့စီးပွားဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်။လိုအပ်တဲ့အခါမှာဒီဒေတာဒီဘက်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအခန်းကဏ္ဍကလည်းအရန်ရေးကြည့်ဆိုကျွန်တော်သဘောပေါက်တယ်ဗျ။ဆိုတော့ကျွန်တော်လည်းတက်နိုင်တဲ့လောက်တော့ဝင်ပြီးတော့ပြောကြည့်တယ်။ဆိုတော့အဲ့ဒီခုနပြောတဲ့ဝန်ချောင်းကိစ္စမှာဆိုလေဟိုကျွန်တော်တို့ဒီသူတို့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကျွန်တော်တို့ညှိနှိုင်းတာမျိုးတွေကျွန်တော်လုပ်ပါတယ်လောက်ပြောဆရာကြီးဒီလိုလိုရဖြစ်နေတယ်ဒါလောက်လေးတော့ဖြည့်ရှင်းပေးပါလားပေါ့နော်ဆိုအဲ့လိုမျိုးလေးကျွန်တော်တက်နိုင်တော့တော့ဒီစကားပြောတာလေးတွေအချင်းချင်းအမြင်ဖလှယ်တာလေးတွေကျွန်တော်ဝင်လုပ်ပြရမှာရှိပါတယ်ဗျတစ်ဖက်ကလည်း ဒီဒေတာခံတွေကပုံမှန်အပြည့်နဲ့သူတို့ကဘလို့အဆင့်နေနဲ့တွားမလဲမသိဘူးပေါ့နော်မသိတဲ့ခါမျိုးမှာကျွန်တော်တို့ကဒေတာခံတွေမှာလိုအပ်နေတဲ့ကျွန်တော်တို့ဒီဆွဲဆောင်ရည်ပေါ့နော်ဒီမြင့်တင်တဲ့အနည်းဆုံးတော့ဟိုကျွန်တော်တို့ကဒီဟိုစီမံချက်တစ်ခုမှာလိုက်နာမယ်အနည်းဆုံးစံထားတွေပေါ့အဲ့ဒီစံတွေကဘာတွေရှိလဲဒီစံတွေမှာမပြည့်လို့ရှိရင်တော့ဒေတာခံတွေအခွင့်အရေးကဘာတွေရှိလဲအဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့ဘလို့တောင်းဆိုလို့ရလဲဆိုတာမျိုးကျွန်တော်တို့နှစ်ဦးနှစ်ဖက်ပေါ့နော်အဲ့လိုမျိုးလေးလုပ်ပေးနေရမျိုးလို့ရှိပါတာ
အစိုးရရောအဲ့ဒီအတွက်ဘာတွေပြင်ဆင်ထားတယ်လဲမသိ
ဟုတ်အစိုးရကလည်းဟိုသိရမှာပေါ့ဗျာနော်သိရမှာပဲဆိုတာကဟိုကျွန်တော်တို့ကမ္ဘာပံနဲ့လုပ်တဲ့အခါမျိုးမှာလည်းကမ္ဘာပံမှာဒီမူဝါဒရရှိရဲဆိုတာသူတို့သိထားမှာအဲ့လိုသိထားပြီးမှပြည်စည်းဝါသူငွေကိုလက်ခံမှာပေါ့နော်ဆိုလက်ခံပြီးတဲ့သဘောကလည်းသူဒီလည်းလိုက်နာပါမယ်လို့ဂတိကိုပြုပြီးသားပေါ့ဆိုတော့အဲ့ဒါကိုမသိဘဲနဲ့ဟိုကျွန်တော်အရင်လိုမျိုးပဲဟိုငါတို့ကငါတို့လာလုံးမယ်မင်းတို့ဒေတာခံနေငါတို့လာလောက်ပြရလောက်ဆိုတာမျိုးကတော့အဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒီခါမျိုးကျတော့ကျွန်တော်ထင်တယ်မလူလာတဲ့ကျွန်တော်ဒေတာခံနေနဲ့အစိုးရဌာနဆိုင်ရာတွေနဲ့ဂျားထဲမှာဒါပုတ်တိုက်မှုတွေဖြစ်တာပေါ့ဆိုတော့ကမ္ဘာပံကလည်းသူ့ရဲ့အလေးထားဘယ်လိုမျိုးလဲဆိုတော့ကျွန်တော်အခုလောက်ခဲ့တဲ့အတွေ့အကြုံရပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်ဟိုဒေတာခံနေဒီစီမံချက်ကြားမှာပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်သူကဘယ်လိုပြောလဲဆိုတော့ကျွန်တော
်အစိုးရမှာရောအရေးယူနိုင်တဲ့ဥပဒေတွေစီမင်းစည်းကမ်းတွေရှိပြီလား
ခုနပြောတဲ့ဒီပုဂ္ဂလိကယင်းနှိမ့်နှံမှုတစ်ခုမှာဆိုရင်လောလောဆယ်အစိုးရကဒီစီမံချက်ကိုခဏရက်ထားအောင်ပေါ့နော်ခဏရက်ထားအောင်ဒေတာခံတဲ့အရင်ပြည့်လေအောင်ညှိပြီးတော့မှစီမံချက်ကိုဆက်သွားဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကြားရတယ်ပေါ့နော်ဒါပေမဲ့ခုနအစိုးရဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်ပေါ့ကမ္ဘာပံကနေရတဲ့ငွေနဲ့ဟိုချိလိုက်တဲ့ငွေနဲ့ဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်မှာကြာဌာနဆိုင်ရာလုပ်တဲ့အတွက်အမှားဖြစ်သွားတာကိုဘာဥပဒေနဲ့အရေးယူမှာလဲဆိုတာမျိုးတော့လည်းနည်းနည်းဟိုစဉ်းစားကြရဖြစ်တာပေါ့နော်
ဟုတ်တယ်ပါတယ်